ေတကောင်စီရင်ကောက်ယူနေတဲ့အချိန်မှာပဲကချင်ပြည်နယ်မှာတော့တိုက်ပွဲတွေဖြစ်ပွားနေပါဗျ။ဗမော KI မန်စီမြို့နယ်အတွင်းမှာတကောင်စီရင်ကောက်ယူပြီးကချင်လွတ်လပ်ရေးတပ်ဖွဲ့ KIA နဲ့အစိုးရတပ်အကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်လက်ကရန်စစ်ဆောင်စခန်းနဲ့အနီးအနားကကျေးရွာတွေကရွာသူရွာသားတွေဟာဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ဒီတိုက်ပွဲဟာမနေ့မနေ့ပိုင်းကစတင်ခဲ့တာပါ။အသေးစိတ်ကိုတော့အခြေအနေတွေကိုစောင့်ကြည့်နေတဲ့ VOA သတင်းတောက်ကိုမှုစော်ရီပြောပြပါအောင်ရှင်။
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကတော့မန်စီမြို့နယ်မန်ဝင်းကြီးကျေးရွာနယ်ပန်ခမ်းရွာအနီးမှာဖြစ်ပွားနေပြီးကြာသပတေးနေ့မနေ့စင်နာရီခွဲလောက်ကနေစတင်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲကြောင့်လက်နက်ကြီးကြီးတွေဟာလက်ကရန်စစ်ဆောင်စခန်းနဲ့ပန်ခမ်းရွာဘက်တွေကိုကြောက်ပေါက်ကွဲခဲ့တာကြောင့်အခုလိုထွက်ပြေးတိမ်းရှောင်နေရတာဖြစ်ပါတယ်မန်ဝင်းကြီးဒေသခံတအူးကလက်တလောဖြစ်ပွားနေတဲ့တိုက်ပွဲနဲ့စစ်ပြေးဒုက္ခသည်တွေအခြေအနေကိုအခုလိုပြောပါတယ
်မနေ့ကနေစဖြစ်ပွားကွာမနဲ့ချစ်ကြရဲ့စိတ်ကြီးဒုက္ခတွေပေါ့နော်ဟိုနေတဲ့နေရာအကန့်ရကမှစနေချင်းအောင်ကြရဲ့ခါကျစိတ်ကြီးဒုက္ခတွေရမနေမှာကြောက်ပြီးတော့ပေါ့နော်ကြီးချက်ကြတာသူဥည်ကမင်းညအထီးကတော့၄၀၀ကျော်900လောက်ရှိပြီသူကြောင့်ဟိုတက်ဟိုကုန်းမှုရောင်းဆိုတာလေးတော့ဒီအိုရီနေတဲ့နေရာပေါ့ဟိုအဲ့မှာလည်းပဲသူတို့တိုက်ပွဲကြီးချစ်ကြပါတယ်ချစ်တဲ့ခါကျအဲ့ကဂျွာသားတွေပြည့်တဲ့ခါကျဟိုကုန်းမှုရောင်းနဲ့ကြီးတဲ့နံခါးဆိုရယူအမ်အစ်ပြည်ဒီယူအမ်ယူအမ်ဟာလည်းကြံပြီးချက်ပြည့်ခဲ့ကြပြီးအခုတူတိကျတော့မပြည့်ဘူးနဲ့တစ်ထောင်လုံးတော့ရှိသွားရဲ့ဆိုဒီလိုကပြီးလာဖြစ်ကြတာဒီနည်းနဲ့တစ်ဖွဲ့ဖွဲ့နဲ့မပြည့်ရတော့ရှောက်ပဲ
တရုတ်မြန်မာနယ်စပ်ဒေသကဒုက္ခသည်တွေကိုကူညီပေးနေတဲ့ဝမ်ပောင်နှင်းထွဲခေါ်လူထုအလင်းကူညီရေးအဖွဲ့ကဒေါ်မေရီတော်မကတော့တရုတ်ပြည်တွင်းကိုရှမ်းဒုက္ခသည်200လောက်ဝင်ရောက်လာတယ်လို့ပြောပါတယ်
ဒီမှာစမ်းရွာ24ရွာကဒုက္ခတွေရောက်တယ်အဲ့တော့ဒီမှာခုလောလောဆယ်တော့နေရာပေါက်ဝင်ရှင်တော့ဒီတရုတ်ပြည်ထဲကဒီအဲဦးလူရောင်ဆိုတဲ့ဒီမနောကွင်းဝင်းထဲဆက်ရက်ထဲမှာခုရှိနေကြတယ်ပေါ့အမျိုးသမီးတွေအသက်ကြီးတဲ့လူကလေးတွေပေါ့နော်အများကြီးပဲဟုတ်ကဲ့အခုအဲ့ပန်ခမ်းရွာလူကြီးနဲ့တကားပြောတော့မနစ်ကြီးရတော့မချက်သေးဘူးပေါ့အဲ့မဲ့ဒီနဲ့တော့အချိန်ကြီးမရတော့ဘူးမြန်မာစစ်တပ်ကပြစ်လိုက်တယ်လက်နဲ့ချင်းအောင်ရွာထဲဆီးကြောက်တဲ့ခါကျတော့ဘလို့မှလုံဆုံမှုရှိတော့သူ့ချက်သေးလာတယ်ဆိုပြီးမှသူ့ကိုကျွန်တော်ပြောပြတယ်ဒီမနစ်မှာမောင်ဝင်းကြီးနဲ့လေးမိုင်လောက်အကွာဖြစ်တဲ့ကောင်းမူရံဆိုတဲ့နေရာမှာပြန်ပြီးတော့ချက်နေတယ်
တိုက်ပွဲမဖြစ်ခင်ကမန်ဝင်းကြီးရွာကစခန်းနှစ်ခုမှာဒုက္ခသည်9000လောက်နဲ့လက်ကရံစခန်းမှာတော့ဒုက္ခသည်2000လောက်နေထိုင်နေတယ်။လက်ကရံဒုက္ခသည်စခန်းကလူတွေဟာအခုဒီချိန်မှာဆို3ချိန်တိုင်းစခန်းပြောင်းထွက်ပြေးနေရတယ်လို့ဒေါ်မေရီတော်မပြောပါတယ်။တိုက်ပွဲဖြစ်ပွားတာကတော့အစိုးရစစ်တပ်ဘက်ကနေမြေရှင်းလင်းရေးအတွက်ဝင်ရောက်လာလို့ဖြစ်တယ်လို့ KIO လုပ်ငန်းညီတိုင်းအဖွဲ့ကဥတော်ခါကပြောပါတယ်။
ဒီမှာမဲဆီရောက်လာတာကနေနေရှင်းလင်းရေးကောင်းစဉ်နေနေရှင်းလင်းရေး operation လုပ်ဖို့အမိန့်ကြလာပြီလို့အဲ့လိုကျွန်တော်တို့ဘက်ကအဲ့လိုရတယ်ဆိုတော့နေနေရှင်းလင်းရေးကောင်းစဉ်နဲ့သူတို့ကတိုက်ပွဲလုပ်နေတာပဲ
မဝင်းကြီးဒေသအတွင်းကိုခမာယ68နဲ့တမ88လောက်ခံတပ်ရင်းတွေဝင်ရောက်လာနေတာဖြစ်တယ်လို့ပြောပါတယ်လက်တလောဖြစ်ပွားတဲ့တိုက်ပွဲဟာဒေသတွင်းကကျေးရွာတွေမှာတကောင်စင်းကောက်ယူပြီးတဲ့နောက်ဖြစ်ပွားခဲ့တာပါဒီတိုက်ပွဲဟာအေပီလာ၄ရက်နေ့ကတကောင်စင်းကောက်ယူရာမှာလုံခြုံရေးဆောင်ရွက်နေတဲ့ဒုတက်ရင်မူတူကြာဆုံးတာနဲ့ဆက်ဆက်နိုင်ကြောင်းလည်းသုံးသပ်တာတွေရှိနေပါတယ်။ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့ဒီတိုက်ပွဲကြောင့်ငင်းချမ်းရေးဖြစ်စဉ်ကိုထိခိုက်လာနိုင်ကြောင်းမြန်မာငင်းချမ်းရေးစင်တာကိုအကြောင်းကြားထားတယ်လို့ပြောပါတယ်။
ခုလောလောဆယ်မှာကျွန်တော်တို့အငင်းကြေးကြီးကိစ္စကအရင်တော့ထိုင်းနိုင်ငံတို့ဒီတိရုပ်နိုင်ငံတို့မှာခက်ခက်ခက်ခဲနဲ့ကျွန်တော်တို့ဒီငင်းကြေးကိုဆွေးနွေးပွဲကိုလုပ်ခဲ့တယ်။အဲဒီကနေကျွန်တော်တို့ဟိုမစ်ချနာမြို့ပေါ်မှာတည်အောင်ကျွန်တော်တို့ဒီငင်းကြေးဆွေးနွေးပွဲကိုလက်ဆောင်လာပြီးတော့မှာအခုက NCCT နဲ့ရန်ကုန်မြို့အဖြစ်တော်မှာလို့အခုတို့ဒီလိုပဲတွေ့ဆုံနေနိုင်ရတဲ့အခြေအနေကတော်တော်လေးအခြေအနေကောင်းနေမှာတော်တော်လေးဖြစ်အောင်ပေါ့လေအဲ့လိုမျိုးလှုပ်ဆောင်နေတာကိုသူကတော့ကျွန်တော်လည်း one time ရဲ့အချိန်မှာအခုလိုပဲဒီကောင်စင်းနဲ့ပတ်သက်ပြီးတော့မှာဟိုကောက်ခံပြီးတော့မှဟိုသွားရင်းနဲ့ဒီစိတ်တက်ရင်ဆိုင်မျိုးဖြစ်လာတဲ့အခါကျတော့ဒါတူနဲ့တူရတော့ယုံကြည်မှုတည်ဆောက်တဲ့အပိုင်းမှာရဲ့ချစ်ဆက်ပြီးမှငင်းကြေးသွားတဲ့အပေါ်မှာတော်တော်လေးတော့ချိတ်ခတ်သွားလာလာနိုင်တယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့လည်း NTC ကိုကျွန်တော်အကြောင်းကြားပါစားပါတယ်ဗျာ
မြန်မာငင်းကြေးစင်တာကသစ္ဆိုင်ရာကိုဆက်လက်တင်ပြပြီးတက်ဘောရီဂျက်ဆိုင်အောင်ဆောင်ရွက်နိုင်လိမ့်မယ်လို့လည်းမျှော်လင့်ထားပါတယ် KIO ကသူတို့ထိန်းချုပ်ရာဒေသအတွင်းမှာတကောင်စင်းကောက်ယူရာလက်မခံကြောင်းပြီးခဲ့တဲ့လကုံပိုင်းကသတင်းထုတ်ပြန်ထားသလိုအစိုးရဘက်ကတော့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကတကောင်စင်းကောက်ယူဖို့ခက်ခဲတဲ့ကြေးဝါတွေကိုတက်မတော်လုံခြုံရေးအဆောင်ရှောင်းနဲ့တကောင်စင်းကောက်ယူခဲ့ကြောင်းသတင်းထုတ်ပြန်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲကတော့အစိုးရနဲ့ KIO အပါအဝင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအကြတပြည်လုံးအပြစ်ခတ်ရဆဲရေးစာချုပ်မူကြမ်းရေးဆွဲပြီးတရက်အကျော်မှာပဲဖြစ်ပွားခဲ့တာဖြစ်ပါတယ်